ကျမတော်မူပါစတူတော်မောင်ရေအရင်တုန်းကငါတို့တွေအစိုးရဘက်ကဌာနဆိုင်ရာယုံတွေနဲ့အဆက်ဆံလုပ်ရမှာကိုတော်တော်စိုးရွံ့ခဲ့ကြတယ်တက်နိုင်သမျှအဆက်ဆံမလုပ်ချင်ခဲ့ကြဘူးမလွဲမချောင်သာလို့ယုံဌာနတွေကိုသွားတဲ့အခါမှာလဲရင်တထိတ်ထိတ်နဲ့သွားခဲ့ကြရတယ်မင်းသိတဲ့အတိုင်းဌာနဆိုင်ရာတော်တော်များများမှာအောက်ခြေဝန်ထမ်းကနေစပြီးအရာရှိကြီးတွေအထိပေးနိုင်ကမ်းနိုင်မှကိုယ့်အလုပ်အတွက်အဆင်ပြေချုံးမွေးခဲ့တဲ့အနေအထားဖြစ်ခဲ့တယ်မဟုတ်လားရက်ွက်ထောက်ကစားသွားလို့ရင်လဲရက်ွက်လူကြီးကိုပေးရကမ်းရရဲစကန်းထောက်ခံစာလုပ်ရင်လဲလက်မှတ်ထိုးပေးတဲ့ရဲတကြက်စီကိုပေးရကမ်းရအိမ်တော်စုစီးရင်လုပ်ရင်လဲရုံစီးကနေဦးစီးရာရှိထိအဆင့်ဆင့်ပေးရကမ်းရအလုပ်သမားမှတ်ပုံတင်လုပ်ရင်လဲ A4 စက်ကူအထုတ်လိုက်ဝယ်ပြီးပေးရမှတ်ပုံတင်ပြောက်လို့အစ်စ်ပြန်လုပ်ချင်ရင်လဲပတ်စံသိန်းနဲ့ချီပြီးပေးမှအဆင်ပြေခဲ့ကြရတယ်မဟုတ်လားဒီလိုပဲမော်တော်ကားလိုင်စင်အစ်စ်လောက်တာဖြစ်ဖြစ်တက်တန်းတိုးတာဖြစ်ဖြစ်ရုံစီးကိုပေးရကမ်းရဆိုင်ကလေးဖွင့်မယ်ဆိုရင်လဲကျန်းမာရေးဌာနကိုပေးရကမ်းရစားတော့ဆိုင်ဖွင့်မယ်ဆိုရင်လဲစီပင်ကိုပေးရကမ်းရရုပ်ဆော့အစုံကို့အိမ်ရှိကတက်တိုင်မီးမလာတာကအစ EBC ကလိုင်းမင်းကိုပေးရကမ်းရအဲစင်းတိုင်တာကအစယာအိမ်မှုကိုပေးရကမ်းရလုပ်ခဲ့ကြရတယ်မဟုတ်လားဌာနဆိုင်ရာတော်တော်များများနဲ့ပတ်သက်ဆက်ဆံကြတဲ့အခါရုံစီးကနေအရာရှိကြီးတွေအထိအဆင့်ဆင့်ပေးမှကမ်းမှအဆင်ပြေတဲ့အနေအထားဖြစ်ခဲ့ကြတယ်အခုအရက်သားအစိုးရတက်လာပြီးနောက်ပိုင်းရုံဌာနဆိုင်ရာတွေနဲ့ပတ်သက်ဆက်ဆံကြရတဲ့အခါမှာအရင်ကတည်းကဆိုင်ရင်အများကြီးအဆင်ပြေချုံးမွေလာတဲ့အနေအထားတခုတော့ဖြစ်လာခဲ့ပါပြီ။ရက်ွက်ထောက်ခံစာတို့ရဲစခန်းထောက်ခံစာတို့လုတ်တဲ့အခါကျရင်အရင်လိုပေးဖို့ကမ်းဖို့မလိုတော့ဘူး။အရင်ကလိုဗဇက်ကနေဖွင့်ပြောပြီးတရားဝင်တောင်းဝင်ရှိတယ်လို့တောင်းနေတာမျိုးကနေစေတနာရှိလို့ပေးရင်ယူတဲ့အနေအထားမျိုးတော့ပဲရှိပါတော့တယ်။ဒါပေမဲ့နယ်မျိုးတွေမှာတော့အခုထိပေါ်ပေါ်တင်တင်ဖွင့်ပြောပြီးတောင်းနေတဲ့တစိုးလက်ဆောင်ရယူတာကိုအကျင့်မဖြောင့်နိုင်တဲ့ဝန်ထမ်းတချို့ရှိမြဲရှိစဲလို့လည်းသိရပါတယ်။တချို့ဝန်ထမ်းတွေကအရင်လိုလက်ငွေမရတော့တဲ့အခါသူလုတ်ပိုင်ခွင့်တဲကနေလုပ်ငန်းအဆင်မပြေအောင်ပညာပြတာတွေအချိန်ဆွဲတာတွေလုပ်လာခဲ့ပါတယ်ငါတူငါကိုယ်တိုင်ကြုံခဲ့ရတဲ့အဖြစ်ပြက်ကလေးတစ်ခုမင်းကိုနမူနာပြောပြပါဦးမယ်တနေ့ကငါမြမစီပွားရေးဘဏ်ကွဲတစ်ခုမှာငွေထုတ်ငွေသွင်းဖို့အတွက်ရောက်သွားခဲ့တယ်ရှောက်လွှာမှာလိုအပ်တဲ့အချက်လက်တွေဖြည့်ပြီးတက်ဆိုင်ရာကောင်တာကဘဏ်စည်းမရဲ့အရှိမရှောက်လွှာကိုချထားခဲ့တယ်လူရှင်းတဲ့အချိန်ဖြစ်နေတာကြောင့်အဲ့ဒီကောင်တာရဲ့ရှေ့မှာငါတယောက်တည်းရှိနေခဲ့တယ်စည်းမဟာသူ့ရှေ့မှာငွေသွင်းရှောက်လွှာချထားတာကိုသိပေမဲ့သူ့ကောင်တာရှေ့မှာငါမတ်တက်ရက်နေတာကိုမြင်မိမဲ့မတိကျွန်းလုံးပြုတ်ပြီးဖုံးပြောနေခဲ့တယ်ငါတူသူပြောနေတဲ့အကြောင်းအရာကလည်းရုံးကိစ္စမဟုတ်ပဲကိုရီးကိုတာကိစ္စကိုပြောနေခဲ့တာပါရေလိုက်မောလိုက်နဲ့10မိနစ်လောက်စိတ်ရှိတိုင်းဖုံးပြောပြီးမှငါလျှောက်လွှာဆောက်ရွက်ကိုကောက်ကင်ပြီးအလုပ်ဆက်လုပ်ပါတယ်ကိုရှေ့မှာကတ်စတမာတယောက်မတ်တက်ရက်ပြီးလျှောက်လွှာကိုဇပွဲပေါ်တင်ထားတာသိမြင်ပေမဲ့စီးမဟာကတ်စတမာကိုအလေးထားလေးစားသမှုမရှိခဲ့ဘူးဒီနေရာမှာပုဂ္ဂလိကဝန်ထမ်းတွေနဲ့အစိုးရဝန်ထမ်းတွေကွာခြားသွားတာကိုသတိပြုမိတယ်။အစိုးရဝန်ထမ်းတွေမှာစိတ်ကောင်းစေတနာရှိတဲ့ဝန်ထမ်းကောင်းတွေရှိနေပေမဲ့လည်းခုနကဝန်ထမ်းမျိုးတွေကြောင့်အစိုးရဝန်ထမ်းတွေနာမည်ပြတ်ကြရတယ်။ဝန်ထမ်းတွေအပြင်အစိုးရဘဏ်နဲ့ပုဂ္ဂလိကဘဏ်တွေရဲ့ဝန်ဆောင်မှုလုပ်ငန်းသုံးပစ္စည်းအနေထားအဆောက်အဦပိုင်းအနေထားတွေကစအများကြီးကွာဟသွားပါတယ်ငါတို့။ပုဂ္ဂလိကဘဏ်တွေမှာဝန်ဆောင်မှုနဲ့အခြားအနေထားတွေအစိုးရဘဏ်တွေထက်အဆက်ဆက်အရာရာတာနေပေမဲ့ငါတို့အစိုးရဘဏ်တွေကအဆဆအရာရာနောက်ကျနေခဲ့ပါပြီငါတို့အစိုးရဘဏ်တွေမှာမီးမလာရင်ငွေကိုလက်နဲ့ရေတွက်နေကြတာကြောင့်အချိန်ကြာနေရတာစည်ရင်းစရားတွေကိုကွန်ပျူတာမသုံးဘဲခုချိန်ထိလေဂျာစာအုပ်ကြီးနဲ့ရေးမှတ်နေရတာငွေထုတ်တဲ့အခါမှာထိုးမြက်လက်မှတ်တိတ်မတူဘူးဆိုပြီးအချိန်ချင်းခါခါပြန်ပြီးလက်မှတ်ထိုးခိုင်းနေတာဒီနေရာမှာ handprint နှိပ်တဲ့ဆက်ကလေးတွေနဲ့ဆိုဒီလိုပြဿနာမျိုးမရှိနိုင်ပါဘူး customer တွေအတွက်ထိုင်ကုန်အလုံးလောက်မရှိတာဝန်ထမ်းတွေအတွက်လိုအပ်တဲ့စာရေးကိရိယာပစ္စည်းတောင်အလုံးအလောက်မပေးနိုင်တာရေမီးမမှန်တာကြောင့်တန့်စင်ငန်းတွေမြစ်ပတ်နန်းစော်နေတာအဆောက်အဦပိုင်းနဲ့ဇပွဲကလက်ထိုင်တွေစုပ်ပြတ်နှုံချလွန်းနေတာကိုငါတို့အစိုးရကတာဝန်ရှိတဲ့သူတွေကြည့်ပြီးပြင်ဆင်သင့်မှပြီးငါတို့ဒါပြင်အစိုးရဝန်ထမ်းတွေကိုလည်းရတဲ့ရထိုက်တဲ့အခွင့်အလန်းကလေးတွေကိုကူညီပံ့ပိုးပေးဖို့လည်းလိုအပ်ပါတယ်အစိုးရဘဏ်ဝင်တန်းတွေတာဝန်နဲ့ခရီးသွားလာကြရတဲ့အခါမှာခရီးစရိတ် daily allowance ကတစ်နေ့ကို3,000ကျပ်သာရကြပါတယ်မင်းလည်းအတိတ်အတိုင်းပဲငါတူအဆဆအရာရာစရိတ်စခတွေကြီးမြင့်နေတဲ့အချိန်မှာစားဖို့တောက်ဖို့တဲခုဖို့တနေ့3000ကျပ်ဆိုတာဘယ်လိုနည်းနဲ့မှမလောက်ငှနိုင်ပါဘူးဒီလိုတာဝန်နဲ့ခရီးထွက်ကြရတဲ့အခါမှာဝန်ထမ်းတွေခမရရှိစုမဲစုလစာကလေးတွေကနေအိတ်ဆိုင်ပြီးသုံးကြရရှာပါတယ်ဒါကိုလည်းငါတို့အစိုးရလူကြီးမင်းများကလူအပ်တယ်လို့လုံလုံလောက်လောက်ကူညီပံ့ပိုးပေးစီခြင်းပါတယ်ငါတို့နိုင်ငံမှာအစိုးရဘဏ်ကွဲပေါင်း300ကျော်ရှိပေမဲ့ပုဂ္ဂလိကဘဏ်တွေလိုနိုင်ငံတကာအဆင့်အတန်းမှီမီဘဏ်တွေဖြစ်လာဖို့လိုအပ်ချက်တွေအများကြီးရှိနေသေးတဲ့ဆိုတဲ့အကြောင်းအစိုးရဝန်ထမ်းတချို့အနေနဲ့လဲစိတ်သက်ပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ လိုအပ်နေသေးတယ်ဆိုတဲ့အကြောင်းအကြံပေးရင်းဒီတစ်ပတ်အတွက်ညီကုန်းချုပ်လိုက်ပြစေငါတူမင်းလည်းအားရင်ငါစီစပြံမှာမင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောအဖဆန်နီဦး